စ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူတွေမဲပေးရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရတည်းရပြန်လည်ပေါ်ထွန်းလာစေရေးအတွက်အမေရိကန်နဲ့ကနေဒါနိုင်ငံရောက်မြန်မာတွေကဒေသစံတော်ချိန်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့တရားရုံးရှိမှာမြန်မာနိုင်ငံကတိုင်းသားတွေနဲ့ဗမာတွေလူရာချီစုယုံပြီးဆရာနာပေးမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတည်းရကျင်းပခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူချင်းတိုင်းသူဂျင်လျာနန်ကပြောပါတယ်
။ဒီ February 1ရက်နေ့2023မှာစစ်တပ်ကမတရားအာဏာသိမ်းတာရဲ့ကျမတို့ရဲ့သမရာကြီးဦးဝင်းမြင့်နဲ့အတိုင်းစင်ခံတော်အဆန်းစုကြည်တို့အပြင်ကျမတို့ရဲ့ခေါင်းဆောင်ပိုက်အချို့တွေကိုဖမ်းသွားတဲ့အပေါ်မှာကျမတို့ပြန်လွတ်ပေးဖို့နဲ့ကျမတို့ရဲ့ပေးထားတဲ့မဲကိုပေါ့နော်တရားမျှတမှုဖြစ်အောင်ပြန်လုပ်ပေးဖို့ ਨੇ အခုလက်ရှိဖြစ်နေတဲ့ကျမတို့မတရားအသက်ခံရတဲ့ကျမတို့ပြည်သူတွေကိုဖတ်ပြီးမတတ်ဖို့နောက်ပြီးတော့ကျမတို့ CRPH ကိုအပြည့်အဝထောက်ခံကြအောင်အဲ့ဒါတွေကိုကျမတို့ဒီနေ့တွားပြီးတော့ဆန္ဒပြတာဖြစ်တယ်။သူတို့ဘက်ကတော့ရှော့ပြီးမဲ့ပုံမပေါ်ဘူးပေါ့နော်။အဲ့လိုဖြစ်တဲ့အတွက်ကျမတို့ဘက်ကလည်းအနိုင်တဲ့အထိကိုကျမတို့ဘက်ကလည်းတံပြန်ပြီးတော့တိုက်ခိုက်သွားမှာပဲ။
အလားတူကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့မြန်မာနိုင်ငံသားတွေကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုနိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာစေပြီးဖိအားတွေတိုးလာစေဖို့တိုရွန်တိုမြို့တော်ခံမှရှိပါဝင်ယူတဲ့လမ်းတစ်လျှောက်ကားတွေနဲ့လှည့်လည်ဆန္ဒထုတ်ဖော်ပြသခဲ့တယ်လို့ ABSDF တပ်ဖွဲ့ဝင်ဟောင်းကိုလင်းအောင်ကပြောပါတယ်
။ကနေဒါနိုင်ငံတိုရွန်တိုမြို့မှာကျွန်တော်တို့မြန်မာ community တခုလည်းမဟုတ်ဘူး။တိုင်းသာပေါင်းစုံပါတယ်။ပြီးတော့မှကမ္ဘောဒီးယား BNN နောက်ဆောင်မှာဒုံရီရဲ့ကျွန်တော်တို့လည်းဒီပူပေါင်းပြီးတော့ဒီနေ့လုပ်တယ်။အခုကျွန်တော်တို့ကားတွေနဲ့လှည့်ပြီးတော့ညိုရဲမှာတခြားလုံးမှာပြိတ္တိရလည်းကျွန်တော်တို့ဒုံညိုရေးပြည့်ယူပြီးကြတယ်။ကားအစီပေါင်း100လောက်ရှိတယ်ခဏ။ဆိုတော့ကျွန်တော်တို့ကဒီအပေါ်တော့ကျွန်တော်တို့ကျွေးကြတာနဲ့ပြည့်ခဲ့တာရုံမတဲနဲ့ရုံခွဲတို့နောက်ခေါတော်တို့ညီရဲသားအဲ့ဒါတွေပါကျွန်တော်တို့အကုန်လုံးဒီစီရန်တာဝါကားတပ်ပြန်တော့ဒီအစုရမှာကျွန်တော်တို့စုတယ်စုပြီးတော့မှအနှစ်လိုက်မှာကျွန်တော်တို့တန်းစီပြီးတော့တွက်လာတယ်။အခုလည်းတော့ကျွန်တော်တို့ plan လို့တောင်းတော့တာခဏ။ကျွန်တော်တို့ကပြည်တွင်းမှာရှိတဲ့ပြည်သူတွေနဲ့ကျွန်တော်တို့ကသားလေးရှိတယ်။ဒီစေုပ်စုကိုကျွန်တော်တို့ဘယ်တော့မှလည်းအရှုံးမပါဘူး။ရောက်ရနေတာနေပြီးတော့ဆရာနာရှင်စနစ်ကသုံးရေးပေါ့ကကျွန်တော်တို့ရဲ့ဥပဒေချက်ကတော့
ကနေဒါနဲ့အမေရိကန်မှာလိုပဲတောင်ကိုရီးယားဂျပန်နဲ့ထိုင်းနိုင်ငံတွေမှာလည်းဆရာနာအသိဆန့်ကျင်ဆန္ဒပြပွဲတွေကိုအဲ့ဒီနိုင်ငံတွေမှာရောက်နေတဲ့မြန်မာတွေကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။